1962年に、ジャンダーテメカ、サウゴ、ボンクエ、ジャンペ、ピョクイン、カンギアラ、ディグネ、ジュライラ、コニエニマン、アセコネネ、ピニャチェ、ピドワ、ユチェ、タレ、ヤタ、ソヤレテ、ダンピロン、ダンタネ、ナヤン、ウン、シー、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、ニン、 င်ဖို့နဲ့တမိုင်းတရခံမဖြစ်ဖို့နိုင်ငံတော်ဝန်ရှိသူတွေအနေချစ်သူတွေနဲ့ပြည်သူနဲ့ပူးပေါင်းလက်တွဲဖြည့်ရှင်းမှလို့တိုက်တွန်းကြပါတယ်။မဆုမွန်ကစူးစီးတင်ပြပေးထားပါတယ်ရှင်
။လွန်ခဲ့တဲ့58နှစ်1962ခုနှစ်တုန်းကဆရာနာသိန်းခေါင်းဆောင်ဘုန်နေဝင်းလက်ထက်ဆန္ဒပြကျောင်းသားတွေကိုစစ်တပ်အင်အားသုံးအကြမ်းဖက်ပစ်ခတ်ပြီးကျောင်းသားတမကအစအဦးကိုဘုံခွဲဖျက်ဆီးခဲ့တဲ့နှစ်ပတ်လည်နေ့ဒီကနေ့ဇူလိုင်လ9ရက်နေ့မှာတော့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ဘဂတဦးဆောင်နဲ့ကျောင်းသားတမကအဖွဲ့အစည်းတွေနဲ့နိုင်ငံရေးလက်ကျွတ်လှုပ်ရှားသူတွေဒီမိုကရေစီအင်အားတွေနဲ့မျိုးဆက်တဲ့ကျောင်းသားလူငယ်တွေဟာရန်ကုန်တက္ကသိုလ်တက္ကသိုလ်ရဲ့အစအဦးမြေနေရာကိုလာရောက်ခါရဝါပြုခဲ့ကြပါတယ်
ကျောင်းသားလူကိုရေးကာကွယ်ရေးအားလုံးစစ်တမ်းကြီးရဲ့ရင်းငယ်ရုံတွေတိုက်ပွဲဝင်ကြာဆုံးသွားခဲ့ရတော့ကျောင်းသားပြည်သူပေါင်းတော်အေးယူဘောင်ဘောကျောင်းသားခုနှစ်လက်ခုနှစ်ရက်တွေကြာဆုံးသွားခဲ့ရတော့ကျောင်းသားပေါင်းတော်ဟာဝန်ထဲကြီးအထိုင်လာနေချင်းလက်စကဲယေး
7ဇူလိုင်မှာအသက်ပေးဆက်ခဲ့ကြရတဲ့ကျောင်းသားတွေအပါအဝင်ခေတ်ဆက်ဆက်အာဏာရှင်တွေလက်ထက်ကျူးလွန်ခံခဲ့ရတဲ့ကျောင်းသားအခွင့်အရေးတွေလူခွေချိုးဖောက်မှုတွေကိုတာဝန်ရှိတဲ့သူတွေဘက်ကတာဝန်ယူဖြေရှင်းပေးပါလို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတပ်မကများအဖွဲ့ချုပ်ရဲ့အထွေထွေအတွေ့အမှုကိုမျိုးထက်စွာကကျောင်းသားတပ်မကရေးပြင်းရှိမှာတောင်းဆိုခဲ့ပါတယ်
။တပ်မကရေးပြင်းမှာကျွန်တော်ကျောင်းသားတွေကိုစစ်တပ်ကမတရားတပ်ဖြတ်ခဲ့တဲ့158နှစ်ရှိပါပြီ။ဒီ58နှစ်မှာကျောင်းသားတွေရဲ့မတရားမှုတွေကိုဇင်တဲ့ကံဖြည့်ရှင်းပေးမှုမရှိဘူးတပြတ်တလားဖြည့်ရှင်းပေးပါတပြတ်တလားတာဝန်ယူပါခုချိန်တာဝန်ယူမှုတာဝန်ခံမှုမရှိဘူးတပိုင်းကိုဖြတ်ပြီးရဲ့ဖိုင်တက်တဲ့လူရဆုံးဖိုင်တက်ပါလိမ့်မယ်လက်ကြီးဘဝတည်းလက်ရဲချင်းများဘဝတကြီးရောက်ရဲ့တဲ့ချုပ်ရဲတကယ်ပါလဲရှင်းရှင်း
လက်ရှိ NDI ရသားဆိုရလက်ထက်ပြည်တွင်းစစ်တွေအပြင်းထန်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အပါအဝင်အလုံသမားလေသမားနဲ့ပြည်သူအများရင်ဆိုင်နေရတဲ့မြန်မာနိုင်ငံရဲ့ပဂတိခက်ခဲလွန်းလာတဲ့အခြေအနေတွေဟာအတော်လေးကိုဆိုးရွားတဲ့အနေအထားဖြစ်နေပြီလို့လည်းတမကရင်ပြည်ရဲ့ရှေ့ဟောပြောခြင်းဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ကကိုဝေရန်ဖြိုးမိုးကလည်းထောက်ပြပြောဆိုခဲ့ပါတယ
်အဓိကပြဿနာကမငြိမ်းချမ်းနိုင်တဲ့တစ်ဖက်ကတောင်းတဲ့အကျိုးစီးပွားစုကိုစင်နေတဲ့ပြည်ရင်းစစ်ပြီးတငယ်ငယ်တောင်းတော်နေတဲ့ခါမှာအေးချမ်းစွာပညာသင်ကြားရေးချိန်ချောက်ထိခိုက်ခံရလက်ရှိအစိုးရအနေဖြင့်ကတော့ရခိုင်ပြည်နယ်မှာတရေအမောင်ချပြီးတော့အရသာကျောင်းသားလယ်သမားမျိုးတွေကိုစစ်တပ်ကနေပြီးတော့မတရားဖမ်းဆီးနှိပ်စက်ပြင်းပတ်ဆက်ပြက်နေတဲ့ခြေတွေကြုံရတယ်တက္ကသိုလ်ရေးစာတင်ကျောင်းတွေကိုဆက်အစီအစိုက်စကမ်းတွေတောက်တာတော့ကျွန်တော်တို့ကျောင်းသားတွေနဲ့ရှင်သေးပေါ်ရာတွေ့ကြုံရတယ်။ဒါရီယာပေါ့ပြန်မှားနေတဲ့လောက်ရအခြေအနေတွေကြောင့်ပဲဖြစ်တယ်လို့ကျွန်တော်တို့ဘာသာပြန်အဖွဲ့ချုပ်ကဒီလိုရှုမြင်သုံးသပ်ပါတယ်။အဲ့တော့ကျောင်းသားတွေဒေသမားတွေအလုပ်သမားတွေကိုနှမ်းဖို့ပြန်တက်လာတဲ့အခြေအနေမျိုးပြောင်းဒီလက်ရှိကျေးဇူးလက်ရှိအတွေ့အကြုံပြဿနာဘောင်းလုံးကနေပြောခေါ်ယူရတဲ့အခြေအနေမျိုးလေကျွန်တော်တို့မြင်တွေ့ရတဲ့အခြေအနေမျိုးဖြစ်နေတယ်
ကျောင်းသားတမကအစအဦးရင်းမြစ်ရှိသွားရောက်အလေးပြုတာကိုဥဆောင်ခဲ့သူတဦးဖြစ်တဲ့ဘာကသာကျောင်းသားခေါင်းဆောင်ဟောင်းအိုးဝေပညာဌာနတင်တန်းကျောင်းရဲ့တာဝန်ခံကိုမင်းသွေးသိက်ကတော့အခုအရသာအစိုးရလက်ထက်မှာလဲလူခွေချိုးဖောက်မှုတွေနဲ့ဒီမိုကရေစီစံနှုန်းတွေမပြည့်မီနိုင်သေးတဲ့အခက်အခဲတွေနဲ့ကြုံနေရတဲ့အချိန်မှာတော့သမိုင်းတရားခံမဖြစ်အောင်လက်ရှိတိုင်းပြည်ကြုံနေရတာတွေကိုပြည်သူတွေနဲ့လက်တွဲဖြေရှင်းမှလို့တိုက်တွန်းပါတယ်
ဒီရင်းမြစ်တွေဒီအာဏာရှင်စနစ်ဆိုးအောက်ကနေရည်စားခံလာတာဖြစ်တယ်အချိန်ကြာလီပူအိုက်ကတနာကရှင်းနေလာလေပူပြီးတော့ပြဿနာပူကြီးတဲ့အတွက်အဲ့အတွက်ကိုလက်ရှိဆူရကြုံနေရတယ်လို့ကျွန်တော်ကမြင်တယ်ဒီကြားထဲမှာတွေ့ဝင်နေတဲ့ပုံစံတွေနောက်ပြီးတော့ညီညာစီကိုထိခိုက်မှဆိုးရတဲ့ပုံစံတွေကိုပဲကျွန်တော်တို့ကဒါကိုပဲကြောင်းသားတွေကကြုံနေရပါသမိုင်းမှာတော့အာနာရှင်အဆူရအဆက်ဆက်ကဒီအာနာယူခဲ့တဲ့အတွက်ကျွန်တော်မှားခဲ့ပြီးသားပေါ့အဲ့သမိုင်းတင်ကန်းစာတွေကိုယူပြီးတော့လူလူကပါဝင်လူလာတယ်ဒီနိုင်ငံဘယ်လိုပုံစံသွားခြင်းလဲဒီနိုင်ငံအခြေအနေကာချာကဘယ်လိုရှိရဆိုတော့အခြေအနေမှန်သိပြီးတော့ လူနဲ့သူလက်တွဲပြီးတော့ချီတက်မှလာလဲပြင်ပြင်ပဲလို့ဒီအကြံပြုနေပါတယ်ကျွန်တော်နိုင်ငံမှာနောက်ထပ်ထပ်ပြီးတော့ဒီလိုအဖြစ်ဆိုးတွေဒီလိုမျိုးသမိုင်းအမဲဆက်တွေထပ်ပြီးတော့မဖြစ်စေနိုင်တော့ပါဘူးလို့ပြောချင်ပါတယ
်ဒီကနေ့ဇူလိုင်လ9ရက်နေ့မနက်ပိုင်းကနေစလို့ရန်ကုန်တက္ကသိုလ်ဝင်းအတွင်း1962ခုနှစ် 7 ဇူလိုင်မှာကြာဆုံးခဲ့ရတဲ့ကျောင်းသားတွေကိုအောက်မေ့ခုံပြုတဲ့အနေနဲ့ရန်ကုန်တက္ကသိုလ်စိုက်ပျိုးရေးမှတ်တမ်းကနေအစာဦးရင်တွေကိုလည်းအလေးခါတော့ပြုခဲ့ကြပါတယ်ရှင်
မဆုမမရှင်